မင်္ဂလာညနေခင်းမှာသတင်းရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဩဂုတ်လ3ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ client မီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညနေခင်းပါတော်သားရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်တဲ့ကျမအနင်္ဂလာလို့ပြောပြမှာပါအမေရိကအမျိုးသားထောက်လှမ်းရေးဌာနအကြီးအကဲတစ်အဖြစ်ခန့်အပ်ဖို့သမ္မတထရမ့်ကနာမည်စင်တင်သွင်းထားတဲ့ John Ratcliffe ကသူ့ရဲ့အချင်းနဲ့လုပ်ငန်းအတွေ့အကြုံပေါ်မိခွန်ထုတ်တာတွေများလာတဲ့အတွက်သူ့ရဲ့နာမည်စင်တင်သွင်းမှုကိုရုတ်သိမ်းလိုက်ပါတယ်အမေရိကနဲ့တာလီဘန်တို့ရဲ့ရှစ်ကြိမ်မြောက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကတားနိုင်ငံမှာဒီကနေ့ပြန်ပြီးတော့စတင်ပါတယ်ဆူဒန်ကောင်စီစစ်ကောင်စီနဲ့ဆန္ဒပြခေါင်းဆောင်တွေကြားကြားဖြတ်အစိုးရတရားဖွဲ့စည်းတော့ဖို့သဘောတူညီမှုရသွားပြီဖြစ်ပါတယ်ဒီလိုသတင်းတွေကိုကြားမှာပါမဆုမော
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနားဆရာမယ်ထိတ်တဲရောက်သတင်းတွေကတော့မြန်မာနိုင်ငံတွင်းကဆိုးဝါးလာတဲ့လူခွေချိုးဖောက်မှုတွေကိုမြန်မာနိုင်ငံလူခွေကော်မရှင်အနေနဲ့ထိရောက်စွာကာကွယ်စောင့်ရှောက်မှုအားနည်းလွတ်နေအတွက်ဒီလုတ်ပိုင်ခွေအာဏာတွေအလွတ်လက်သွားအပြေအဝရဖို့ကော်မရှင်ဥပဒေကိုအမြန်ဆုံးပြင်ဖို့ပြည်ထောင်စုလွှတ်တော်ကိုဒီကနေ့တောင်းဆိုလိုက်ကြပါတယ်အဲ့လိုမျိုး
ကာကွယ်မှုကအလုံးဝမပေးနိုင်ဘူးဆိုတော့ဒါကိုဘယ်ဥပမာတွေအများကြီးရှိပါတယ်ကိုပါကြီးအမှုလို့နောက်ဘရန်ရှောင်းအမှုနောက်အနည်းဆုံးနောက်ဆုံးဆိုရင်တော
့တရက်ဖက်လူမှုဖွဲ့စည်းကိုယ်စားလှယ်ပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်။နောက်ထိုင်းမြန်မာနယ်စပ်တောင်းရင်မြန်မာတော့စိုးရေမှတ်ထီကျော်လွန်နေတဲ့အတွက်ရေဘေးတင့်သူ400ကျော်ကိုဒီကယ်ဆယ်ရေးစခန်းတွေကိုပြောင်းရွှေ့ပေးခဲ့ရပါတယ်။အိန္ဒိယမြောက်ပိုင်းမှာတော့မြောက်ကောင်ရေတိုးပွားလာတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်နေပါတယ်။ဒီလိုသတင်းလွှာတွေနဲ့အတူနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့စနေညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်အမျိုးသားထောက်လှမ်းရေးဌာနအကြီးအကဲတစ်အဖြစ်ခန့်အပ်ဖို့သမ္မတဒေါ်နယ်ထရမ့်နာမည်စင်းတင်သွင်းခဲ့တဲ့ John Ratcliffe ကသူ့အရေးချင်းလုပ်ငန်းအတွေ့အကြုံတွေအပေါ်မိခွန်ထုတ်တာတွေများလာတဲ့အတွက်ဆိုပြီးသူ့ရဲ့နာမည်စင်းတင်သွင်းမှုကိုရုတ်သိမ်းလိုက်ပါတယ်။သတင်းမီဒီယာရဲ့အသေးစိတ်စုံစမ်းဖော်ပြမှုကြောင့်အခုလိုဆုံးဖြတ်ခဲ့ရတာဆိုပြီးသမ္မတထရမ့်ကပြစ်တင်ပြောဆိုပါတယ်။ထောက်လှမ်းရေးအကြီးအကဲအဖြစ်သူ့နာမည်စင်းတင်သွင်းခဲ့တဲ့ Mr. Ratcliffe ကိုသတင်းမီဒီယာတွေကမမျှမတဆက်ဆံခဲ့တာကြောင့်နာမည်စင်းတင်သွင်းမှုကိုလွှတ်တော်မှအတည်ပြုဖို့ကြားနာခဲ့မယ်ဆိုရင်လည်းအတော့ကိုအချိန်ကြာလိမ့်မယ်လို့သမ္မတထရမ့်ကသတင်းထောက်တွေကိုအင်ပီရိုတောင်ဖက်မြက်ခင်မြန်မာမနေ့တောက်ကြာနေ့ကပြောဆိုခဲ့တာပါ။အောက်လွတ်တော်အမတ်ဖြစ်တဲ့ John Ratcliffe ကတော့သူကိုစားပြုတဲ့ Texas ပြည်နယ်နဲ့တိုင်းပြည်အတွက်အရင်ကလိုပဲအကောင်းဆုံးဆက်ပြီးတော့တာဝန်ထမ်းဆောင်သွားမယ်လို့သမ္မတထရမ့်က Twitter မှာရေးသားခဲ့တာပါ။ပြီးခဲ့တဲ့သတင်းဘက်ကနှုတ်ထွက်သွားတဲ့ထောက်လှမ်းရေးဌာနအကြီးအကဲဒန်ကုတ်နေရာမှာအစားထိုးဖို့လူသစ်တဦးကိုမကြခင်ရွေးချယ်သွားမှဖြစ်တယ်လို့အခုလက်ရှိလူသုံးဦးကိုစစ်ဆေးနေတယ်လို့သမ္မတထရမ့်ကပြောပါတယ်။သမ္မတကိုထောက်ထားသမရကိုထောက်ခံသူရရောအောက်လွတ်တော်ထောက်လှမ်းရေးကော်မတီအဖွဲ့ဝင်တွေကပါအားအားတင့်စီခဲ့တဲ့ Mr. Ratcliffe ကိုနာမည်စင်းတင်သွင်းလိုက်ပြီး9ရက်အကြာမှာအခုလိုဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်
။ဒီနိုင်ငံရဲ့ကုန်သွယ်ရေးစစ်ပွဲတွေချိန်မြင့်တက်လာနေတဲ့ပေါ်စိုးရိမ်မှုတွေဖြစ်နေတဲ့ကြောင်းပါပဲ။အမေရိကန်ရဲ့အဓိကစုရှယ်ယာဈေးကွက်ငွေကြေးတစ်ခုဟာတောက်ကြနေကချဆင်းခဲ့ပါတယ်။ဒါဟာအခုနှစ်တွင်အဲ့ဒီဈေးကွက်တစ်ခုရဲ့စုရှယ်ယာဈေးတွေအများဆုံးချဆင်းတဲ့သတင်းပတ်လည်းဖြစ်ပါတယ်။အခုသတင်းပတ်အတွင်းမှာ S&P 500နဲ့ Nasdaq အစုရှယ်ယာတွေဟာ 3.1 ရာခိုင်နှုန်းနဲ့ 3.9 ရာခိုင်နှုန်းတွေအထူးကြဆင်းခဲ့ပြီးတော့ Dow Jones အစုရှယ်ယာဈေးကွက်ကတော့ 2.6 ရာခိုင်နှုန်းနဲ့အခုနှစ်အတွင်းမှာအစုရှယ်ယာတွေဒုတိယမြောက်အစိုးဆုံးချဆင်းခဲ့တာဖြစ်ပါတယ်။ Donald Trump က American Dollar 300 Billion တန်ဖိုးရှိတဲ့တရုတ်နိုင်ငံရဲ့ကုန်ပစ္စည်းတွေကိုကုန်သက်ကုန်တွေ100ရာခိုင်နှုန်းကောက်ခံသွားဖို့မနေ့ကရုတ်တရက်ချိန်ညှာလိုက်တာကြောင့်ယင်းနည်းမြုံနယ်သူတွေကြားမှာမရေရာမှုတွေနဲ့စိုးရိမ်မှုတွေဖြစ်လာစေခဲ့ပါတယ်။ဒါပေမဲ့ Donald Trump အစိုးရအဖွဲ့တောင်းရှိသူတွေကတော့ဈေးကွက်တွေဟာအလွန်ကျွံတုံ့ပြန်နေကြတာဖြစ်ပြီးတော့အခုလိုကုန်သွယ်ကုန်တွေတိုးကောက်လိုက်တဲ့ဒဏ်ကို American ကကုန်ပစ္စည်းဝယ်ယူသုံးစွဲသူတွေအနေနဲ့ခံစားကြမှာမဟုတ်ဘူးလို့အခိုင်အမာပြောကြလိုက်ပါတယ်။တရုတ်နိုင်ငံအပေါ်မှာစီးပွားရေးရဝန်ထုတ်မှုတွေပိုပြီးကျသွားစေမှာဖြစ်ပြီးသူတို့အနေနဲ့ဈေးကွက်မှာပြိုင်ဆိုင်ဖို့အတွက်ဈေးလျှော့ရမှာဖြစ်တယ်လို့လည်းအမျိုးသားစီးပွားရေးကောင်စီညွှန်ကြားရေးမှူး Larry Kudlow ကသတင်းတောက်တွေကိုပြောပါတယ်။ဒါမဲ့လေစီးပွားရေးပညာရှင်တွေကတော့ Christmas နဲ့တခြားအားလည်းရက်တွေမှာဈေးဝယ်ထွက်ကြတဲ့ American ကုန်ပစ္စည်းဝယ်ယူသုံးဆွဲသူတွေအနေနဲ့လက်ကင်ဖုန်း award ထဲနဲ့အယုတ်တွေလိုမျိုးကုန်ပစ္စည်းတွေကိုဈေးကြီးကြီးပေးဝယ်လာရနိုင်မှာဖြစ်တယ်လို့ဆိုပြီးတော့ခန့်မှန်းလိုက်ပါတယ်ခင်ဗျာ
American နဲ့ Taliban တို့ရဲ့ရှစ်ကြိမ်မြောက်ငြိမ်းချမ်းရေးဆွေးနွေးပွဲကတာနိုင်ငံဒိုဟာမြို့မှာဒီကနေ့ပြန်ပြီးတော့စတင်ပါတယ်။ဒီကြိမ်ဆွေးနွေးပွဲဟာ Afghanistan နိုင်ငံရဲ့ဆက်ရှင်နှစ်ကြာပြည်တွင်းစစ်တွေအဆုံးတန်နိုင်ရေးအတွက်ညီနိုင်ရေးမှုတွေစီစဉ်ရေးဆွဲထားတဲ့အရေးအကြီးဆုံးဆွေးနွေးပွဲဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ နှစ်ဖက်ကိုယ်စားလှယ်တွေတနည်းလောက်ကြအောင်အပြင်းအထန်ဆွေးနွေးခဲ့ပြီးအထက်အရေးကြီးတဲ့အချက်အလုံးပေါ်ဝင်တဲ့သဘောတူညီမှုအမူအကျမ်းရလုပ်နေနေပါပြီလို့ဒီတဲ့မှာအစောပိုင်းကပဲတာလီဘန်ညှိနှိုင်းရေးမှုအဖွဲ့ကစားဆူဟဲလ်ဆာဟင်က VOA ကိုပြောပါတယ်အမေရိကန်တပ်တွေရုတ်သိမ်းပြဖို့အတွက်အပြန်အလှန်အနေနဲ့အာဖဂန်နိုင်ငံနဲ့အထူးသဖြင့်တာလီဘန်တို့ထိန်းချုပ်ထားတဲ့နယ်မြေတွေကနေအကြမ်းဖက်ဝါဒီတွေနိုင်ငံဖြတ်ကျော်ပြီးအကြမ်းဖက်မှုတွေကျူးလွန်နိုင်ခြင်းမရှိအောင်တာလီဘန်တို့ကအာမခံပေးရမယ်ဆိုတဲ့အချက်တွေမူကြမ်းထဲမှာပါဝင်တယ်လို့ဆာဟင်းကပြောပါတယ်။အခြားအသေးစိတ်အချက်အလက်တွေကိုတော့သူကထပ်ပြောမသွားပါဘူး။ကုလသမဂ္ဂကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဇူလိုင်လမှာအာဖဂန်အရတားတိတ်ဆုံးမှုတွေအကြီးအကျယ်မြင့်တက်လာတယ်လို့ဖော်ပြပါတယ်။အရက်သား 1,500 ထက်မနည်းတိတ်ဆုံးဒဏ်ရာရခဲ့တယ်လို့တဟာ 2019 ခုနှစ်မေလကစပြီးတော့အများဆုံးအရေးအတွက်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်။တိတ်ဆုံးခဲ့ရတဲ့အရက်သား 90 ရခိုင်နှုန်းကျော်ဟာ IED လို့ခေါ်တဲ့လက်လုပ်ပုံးတွေကြောင့်ဖြစ်တယ်လို့လည်းဆိုထားပါတယ
်။ဆူဒန်စစ်ကောင်စီနဲ့စံပြခေါင်းဆောင်တွေကြားမှာဂျာပြတ်ဆိုးရတရက်ဖွဲ့စည်းသွားဖို့သဘောတူညီမှုရသွားပြီဖြစ်တယ်လို့အာဖရိကသမဂ္ဂကဂျာဝင်စည်းဆက်သူတွေကပြောလိုက်ပါတယ်။ဂျာပြတ်ဆိုးရကိုသုံးနှစ်ကြာဖွဲ့စည်းပြီးအဲဒီကနေအရက်ဖက်အုပ်ချုပ်မှုကိုဦးတည်သွားဖို့ဖြစ်ပါတယ်။နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေဟာအခြေခံဥပဒေဆိုင်ရာချင်းညာစာတမ်းကိုအပြည့်အဝသဘောတူညီခဲ့ကြတယ်ဆိုတာကိုဆူဒန်ပြည်သူတွေကိုရောအာဖရိကနဲ့နိုင်ငံကအတိုင်းအဝိုင်းကိုပါချင်းညာလိုတယ်လို့အာဖရိကသမဂ္ဂဆွေးနွေးညီနိုင်သူတဦးဖြစ်တဲ့မိုဟာမက်အယ်ဟာဆန်လဘတ်ကဒီကနေ့မှပြောပါတယ်။ဒါပေမဲ့အသေးစိတ်အချက်လက်တွေကိုတော့သူကမပြောခဲ့ပါဘူး။နောက်ထပ်အသေးစိတ်အချက်လက်တွေကိုဆွေးနွေးဖို့အတွက်နှစ်ဖက်ဆွေးနွေးမှုတွေဆက်ပြီးလုပ်သွားမယ်လို့လည်းခန့်မှန်းရပါတယ်။ဒီသဘောတူညီမှုကိုမနက်ဖြန်မှလက်မှတ်ရေးထိုးသွားမှာဖြစ်တယ်လို့ AP သတင်းကတော့ပေါ်ပြပါတယ်။ဆူဒန်နိုင်ငံမှာပြီးခဲ့တဲ့ဇန်နဝါရီကလောင်စာဆေးတွေမြင့်တက်ရာကနေဆန္ဒပြပွဲတွေစတင်ဖြစ်ပွားလာခဲ့တာဖြစ်ပြီးတော့အခုဆိုရင်ဆန္ဒပြပွဲတွေဟာလနဲ့ချီကျသွားခဲ့ဖြစ်ပါတယ်။စစ်တပ်ကအာနာရှင်ဟောင်းအိုမာအယ်ဘရှားကိုဧပြီလ17ရက်နေ့ကဖြုတ်ချခဲ့ပြီးမြဲလဲဆန္ဒပြတဲ့သူတွေဘက်ကနိုင်ငံရေးပြောင်းလဲတွေလုပ်ဖို့ဆက်လက်တောင်းဆိုနေကြဆဲဖြစ်ပါတယ်။အာနာရှင်ဟောင်းအိုမာဘရှားဟာဆူဒန်နိုင်ငံကိုနှစ်ပေါင်း30ကြာအုပ်ချုပ်ခဲ့တာဖြစ်ပါတယ်ဆူဒန်နိုင်ငံမှာ3လကြာဆန္ဒပြပွဲတွေအတွင်းဒီမိုကရေစီထောက်ခံတဲ့ဆန္ဒပြတဲ့သူရာနဲ့ချီတည်ဆုံးပြီးတဲ့နောက်ဂျာပြတ်ဆိုးရွားကိုဖွဲ့စည်းဖို့ဆူဒန်စစ်ကောင်စီနဲ့အတိုက်ခံဆန္ဒပြခေါင်းဆောင်တွေကြားပြီးခဲ့တဲ့ဇူလိုင်လကသဘောတူခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘိုင်းကနေထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဟောင်ကောင်ကျွန်းမှာအစိုးရကိုစန့်ကျင်တဲ့ရုံးပရက်ဆန္ဒပြပွဲတွေတကြော့ပြန်ပေါ်ပေါက်လာပါတယ်။ရာဇဝတ်မှုနဲ့ဆွဲဆိုခံရသူဟောင်ကောင်ဒေသခံတွေကိုတရုတ်ပြည်မှကြီးထံတရားရင်ဆိုင်ရေးလွှဲပြောင်းပေးမယ့်ဥပဒေကြောင့်စန့်ကျင်ကက်ကွယ်ရာကဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့တာပါ။အဲ့ဒီမူကြမ်းကိုဟောင်ကောင်အုပ်ချုပ်ရေးမှူးကရုပ်သိမ်းလိုက်ပေမဲ့လည်းဆန္ဒပြသူတွေကတော့ဒီမိုကရေစီရေးပြုပြင်ပြောင်းလဲရင်းနဲ့ဟောင်ကောင်အပေါ်တရုတ်ပြည်မှကြီးရဲ့တင်းကျပ်တဲ့ကန့်တွဲမှုတွေအဆုံးသတ်ရေးဘက်ကိုပြောင်းလဲတောင်းဆိုလာကြတာဖြစ်ပါတယ်။ British လက်အုပ်ချုပ်မှုအောက်ကနေတရုတ်ပြည်မှကြီးကိုပြန်ပြီးတော့လွှဲပြောင်းပေးခဲ့တဲ့22နှစ်တာကာလအတွင်းတည်တည်ကျင်းဆန္ဒပြပွဲကတော့ဟောင်ကောင်ကျွန်းကိုအကြီးအကျယ်လှုပ်ခတ်သွားစေတဲ့ဖြစ်ရလဲဖြစ်ပါတယ်။ဒီမိုကရေစီရေးပြုပြင်ပြောင်းလဲရေးအတွက်ဒီရုံးပရက်ဆန္ဒပြပွဲတွေမှာလာမယ့်တနင်္လာနေ့မှာလဲဟောင်ကောင်တစ်မြို့လုံးပါဝင်ဆန္ဒပြကြဖို့စီစဉ်ထားပါတယ်။အစိုးရဝန်ထမ်းတွေကလည်းဆန္ဒပြသူတွေကိုအားပေးထောက်ခံတာကိုပြသတဲ့အနေနဲ့မနေ့တောက်ကြနေ့ညနေမှာပဲပြည်သူပန်းချံမှာလာပြီးတော့စုဝေးစုယုံခဲ့ကြပါတယ်။
နော်ကိုရီးယားနိုင်ငံဟာဒီကနေ့မှနောက်ထပ်ဒုံးချီပြုတ်လွတ်တဲ့စနစ်တစ်ခုကိုစမ်းသပ်ခဲ့ပြီးတော့ဒီစမ်းသပ်ပြုတ်လွတ်မှုကိုတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကကြီးကြပ်ခဲ့တယ်လို့မြောက်ကိုရီးယားကဒီကနေ့မှပြောကြားလိုက်ပါတယ်။ဒီဒုံးချီပြုတ်လွတ်တဲ့စနစ်ကတောင်ကိုရီးယားနိုင်ငံမှာရှိတဲ့ပြစ်မှတ်တွေနဲ့အဲဒီကအမေရိကန်အစစ်ခြေစိုက်စခန်းတွေကိုပါထိမှန်အောင်ပြစ်နိုင်တဲ့အထိအလားအလာရှိလာနိုင်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာသူတို့ရဲ့အရှိတ်ခံယူရန်ကပင်လယ်ပြင်ထဲကိုဒုံးချီနဲ့ဆင်းစမ်းသပ်ပြုတ်လွတ်ခဲ့တာကိုထောက်လှမ်းရရှိခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ဘက်ကပြောပြီးတရက်အကြာမှာမြောက်ကိုရီးယားစစ်အာဘိုင် KCNA သတင်းဌာနကအခုလိုကြေညာခဲ့တာပါ။မြောက်ကိုရီးယားရဲ့အဲ့ဒီစမ်းသပ်ပြုတ်လွတ်မှုဟာအခုသတင်းမှတ်အထက်မှာတတိယမြောက်ဒုံးချီစမ်းသပ်ပြုတ်လွတ်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကအခုလိုဒုံးချီစမ်းသပ်ပြုတ်လွတ်မှုတွေတိုးပြီးလှုပ်လာတာဟာအမေရိကန်နဲ့ရဆိုင်နေတဲ့နျူကလ িয়ার ဆွေးနွေးမှုတွေနဲ့အမေရိကန်နဲ့တောင်ကိုရီးယားနဲ့နိုင်ငံပူးတွဲဆွေးနွေးခြင်းမှုပြင်ဆင်နေရတဲ့ပတ်သက်ပြီးတော့ဒီအမေရိကန်နဲ့တောင်ကိုရီးယားအစိုးရတွေအပေါ်မှာဖိအားပေးဖို့တော့ရည်ရွယ်တာဖြစ်တယ်ဆိုပြီးတော့ပြောကြင်သူတွေကပြောပါတယ်။တကယ်လို့ဆွေးနွေးမှုတွေကထိုးတက်မှုမရှိဘူးဆိုရင်တော့လာမယ့်လတွေအတွင်းမှာဒုံးကျည်စမ်းသပ်ပြုတ်လုပ်တာတွေပို့ပြီးတော့အချိန်မြင့်လာနိုင်တယ်ဆိုပြီးတော့လည်းပြောပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံကလူဦးရေထူထပ်လာတဲ့ဂျာဗာကျွန်းမှာပြင်းအား 6.8 အဆင့်ရှိတဲ့ငလျင်တောက်ကြနေညကလှုပ်သွားတာကြောင့်လူ၄ဦးထက်မနည်းသေဆုံးပြီးတော့၄ဦးဒဏ်ရာရခဲ့တယ်လို့အင်ဂျီ200ကျော်ပျက်စီးသွားတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။ငလျင်တန်းကြောင့်ကြောက်လန့်တကြားထွက်ပြေးရင်းလူသေဆုံးမှုဖြစ်ခဲ့ရတာလို့တဘာဝဘေးအန်ရဲ့ကင်တွယ်ထိန်ချုပ်ရေးဌာနကပြောခွင့်ရသူအာဂတ်စ်ဝီဘိုဝိုကပြောပါတယ်။လူတထောင်ကျော်တို့လည်းယာယီစခန်းတွေမှာသွားပြီးတော့ခလုံနေရတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ဂျဗားပြည်နယ်အနောက်ပိုင်းနဲ့ဘန်တန်အရက်ကအာကစားရုံတစ်ခုနဲ့ဆေးရုံတွေအပါအဝင်အင်ချစ်အတော်များများအနေငယ်ထိခိုက်ပျက်စီးသွားခဲ့တာပါ။ဂျဗားကျွန်းအနောက်တောင်ဘက်ဘန်တန်ပြည်နယ်ကမ်းလွန်64မိုင်အကွာမှာဗဟိုပြုပြီးတော့တောက်ကြားနေညကငလင်လှုပ်သွားခဲ့တာလို့အမေရိကန်ဘူမိဗေဒလေ့လာရေးဌာနကပြောပါတယ်။ငလင်လှုပ်တဲ့တံကိုမြို့တော်ချက်ကတာကပါခန်းစားရပြီးတော့အဆောက်အဦတချို့3မိနစ်လောက်ကြာအောင်လှုပ်သွားခဲ့တာပါလူတွေကြောက်လန့်တကြားနဲ့လမ်းမော်ထွက်ပြေးတာကိုလည်းရုံမြင့်တန်းကြားပုံရိပ်တွေမှာတွေ့ရပါတယ်ဒီဇင်ဘာလတုန်းကလည်းဒီအရက်မှာမီးတောင်လှုပ်ရှားမှုကြောင့်ညအချိန်မှာဆူနာမီရေလိုင်းကြီးတွေပြုတ်တဲ့ပေါပေါက်ခဲ့တဲ့အတွက်လူ400ကျော်သေဆုံးခဲ့ရတာပါလူဦးရေတန်260ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာ Ring of Fire လို့ခေါ်တဲ့ Pacific ရဝန်းဒေသကငလင်ရဝန်းပေါ်မှာတည်ရှိတဲ့အတွက်မကြာခဏဆိုသလိုငလင်တံကိုရင်ဆိုင်ခန်းစားနေရတာလည်းဖြစ်ပါတယ်
အာဂျင်တီးနားဘောလုံးသင်းကောင်းဆောင်လီယိုနယ်မက်ဆီကိုနိုင်ငံကဘောလုံးပွဲတွေကနေ3လပယ်လိုက်ပါတယ်ဘရာဇီးနိုင်ငံမှာချင်းပါတဲ့ပြီးခဲ့တဲ့ကိုပါအမေရိကဖလာဘောလုံးပွဲမှာဒီဘောလုံးပွဲဟာလက်ပေးလက်ယူတွေနဲ့လှုပ်ပွဲကြီးဖြစ်ပြီးအင်ရှင်ဘရာဇီးအသက်နိုင်ရအောင်ကြံဖန်တွေလှုပ်ထားတာဖြစ်တယ်လို့သူကဝေဖန်ခဲ့တဲ့အတွက်သူကိုနိုင်ငံကပွဲကစားခွင့်3လပိတ်ပင်လိုက်တာဖြစ်ပါတယ်ချီလီနဲ့ကစားတဲ့တတိယနေရာလူဝဲမှာမက်ဆီနဲ့ချီလီနောက်တန်းလူမီရောတို့ရန်ဖြစ်လို့အထောက်ခံပြီးတဲ့နောက်သူကအဲ့လိုပြောခဲ့တာပါဒါပြင်တောင်အမေရိကဘောလုံးဖွဲ့ချုပ်ကမက်ဆီကိုအမေရိကန်ဒေါ်လာ5000လဲတံငွေရိုက်လိုက်ပါတယ်မက်ဆီအနေနဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မချေနှက်ဘူးဆိုရင်တော့တပတ်တွင်အယူခံဝင်နိုင်တယ်လို့လည်းတောင်အမေရိကဘောလုံးဖွဲ့ချုပ်ကပြောပါတယ်အခုလို3လပိတ်ခံရတဲ့အတွက်မက်ဆီအနေနဲ့လာမယ့် September နဲ့ October လတွေမှာချီလီမက္ဆီကိုနဲ့ဂျာမနီတို့နဲ့ကစားမယ့်ခြေစမ်းပွဲတွေမှာပါဝင်ခွင့်ရမှာတော့မဟုတ်ပါဘူးပြီးခဲ့တဲ့ကိုပါအမေရိကဖလာဘောလုံးပွဲမှာတော့ဘရာဇီးအသင်းကပိုဆွဲခဲ့ပြီးတော့အာဂျင်တီးနားအသင်းကတတိယရခဲ့တာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
စနေနေ့နေ့ကင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးစနေနေ့ကင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံတွင်းကဆိုးဝါးလွန်းလာတဲ့လူခွေချိုးဖောက်မှုတွေကိုထိထိရောက်ရောက်ကာကွယ်စောင့်ရှောက်နိုင်မှုအားနည်းလွန်းနေတဲ့အတွက်မြန်မာနိုင်ငံမျိုးသားလူခွေကော်မရှင်ရဲ့လုပ်ပိုင်ခွင့်အာဏာလွတ်လပ်မှုအပြည့်ရှိစေဖို့ဒီကော်မရှင်ရဲ့ဥပဒေကိုအမြန်ဆုံးပြင်ဆင်ဖို့မြန်မာရက်ဖက်အဖွဲ့အစည်း20ကျော်ကပြည်ထောင်စုလွှတ်တော်ကိုဒီကနေ့တောင်းဆိုလိုက်ကြပါတယ်။လက်ရှိမြန်မာနိုင်ငံလူခွေကော်မရှင်ရဲ့တက်တန်းဟာလည်းစက်တင်ဘာလအတွင်းမှာကုံဆုံးတော်မှာဖြစ်တဲ့အတွက်ကော်မရှင်အသစ်ဖွဲ့စည်းတယ်ဆိုရင်ပိုလွတ်လပ်ပြီးထိထိရောက်ရောက်ဆောင်ရွက်လုပ်ကိုင်နိုင်မှုဥပဒေကိုပြင်ဖို့အခုလိုအချိန်မီတိုက်တွန်းတောင်းဆိုတာဖြစ်တယ်လို့ရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်။အသေးစိတ်နားဆင်ပါရှင်။မြန်မာနိုင်ငံလူခွေကော်မရှင်အနေနဲ့မြန်မာနိုင်ငံတွင်းမှာကြုံနေရတဲ့လူခွေချိုးဖောက်မှုတွေအထူးသဖြင့်စစ်တပ်ပါဝင်လက်နက်ကင်တပ်တွေရဲ့ကျူးလွန်မှုတွေကိုထိထိရောက်ရောက်စုံစမ်းစစ်ဆေးဖော်ထုတ်တာမလုပ်နိုင်သေးတဲ့အတွက်မြန်မာနိုင်ငံကလူခွေအခြေအနေတွေပုံမကောင်းမွန်စွာကာကွယ်နိုင်ရေးကော်မရှင်ရဲ့ဥပဒေကိုပြင်ဆင်ပေးဖို့မြန်မာနိုင်ငံမျိုးသားလူခွေကော်မရှင်ပြုပြင်ပြောင်းလဲရေးဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့အရက်ဖတ်အဖွဲ့အစည်း24ဘွဲ့ပူးပေါင်းပြီးတော့ဒီကနေ့ဩဂုတ်လ3ရက်နေ့မှာတောင်းဆိုလိုက်ကြပါတယ်။ဘာကြောင့်မို့လို့အခုလိုမျိုးမျိုးသားလူခွေကော်မရှင်ရဲ့လှုပ်ထုံးလုပ်နည်းတွေကိုပြုပြင်ပြောင်းလဲဖို့အကြံပြုရပါသလဲဆိုတာကိုလည်းဒီကနေ့ရန်ကုန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအရက်ဖတ်အဖွဲ့အစည်းကိုယ်စားလှယ်တွေဘက်ကသတင်းမီဒီယာတွေနဲ့ပြည်သူတွေကိုအခုလိုရှင်းလင်းပြောပြခဲ့ကြပါတယ
်။ဆိုရရဲ့တင်ကြားမှုတော့မှရှိနေတယ်ဆိုလို့ချင်းကော်မရှင်ရဲ့လုပ်ကိုင်မှုတွေကလွတ်လပ်မှုမှာအင်မီဒီယာကြိုးနေသွားမယ်လွတ်လပ်မှာမဟုတ်တော့ဘူး။အမိကိုမကင်းမဲနဲ့အမိကိုရှိနေတယ်ဆိုတဲ့ပုံစံမျိုးကိုထောက်ပြလာတာတွေ့ရတယ်။နောက်တစ်ခုကတော့ဒီကော်မရှင်ရဲ့ငွေကြေးသုံးစွဲမှုတွေကိုပဲဖြစ်ဖြစ်နောက်ကော်မရှင်ရဲ့အစီအစဉ်ခံစားတွေကိုပဲဖြစ်ဖြစ်အများသိသူသိရှိနိုင်ဖို့အတွက်ထုတ်ပြန်အမြဲတမ်းထုတ်ပြန်ပေးနိုင်ဖို့အတွက်လည်းအကြံပြုထားတာတွေ့ရတယ်။ဒါမှသာလျှင်အများသိသူရဲ့ယုံကြည်ကိုးစားမှုကိုပို့ပြီးတော့ရလာမယ်။ပြည်သူရဲ့ယုံကြည်လေးစားမှုကိုပို့ရလာရင်ကော်မရှင်အလုပ်တွေကပို့ပြီးတော့တိတိကျကျပို့ပြီးလုပ်နိုင်တာလိမ့်မယ်လို့ထောက်ပြထားတာ
မြန်မာနိုင်ငံရဲ့အမျိုးသားလူခွင့်ကော်မရှင်ဥပဒေကိုပြင်လိုက်နိုင်မယ်ဆိုလို့ရှိရင်တော့ဩဇာအာဏာလွှတ်မှုချုပ်ကိုင်နိုင်မှုတွေကနေပြီးတော့အမှန်တကယ်လူခွင့်ချိုးဖောက်မှုတွေကိုကင်တွယ်ဖြေရှင်းခြင်းစိတ်ရှိတဲ့ကော်မရှင်အဖွဲ့ဝင်အစ်တတွေရရှိလာနိုင်မယ်လို့အရက်ဖတ်အဖွဲ့စည်းတွေကယုံကြည်မျှော်လင့်ပါတယ်။လူခွင့်ကော်မရှင်ရဲ့ဥပဒေအာဏာချက်တွေကိုပြောင်းလဲလိုက်တဲ့ဆိုရင်ဖြစ်လာနိုင်မယ့်အာဏာချက်တွေကိုလည်းဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့စီအုံလှုပ်ဆောင်ရေးတာဝန်ခံမတ်တင်စာရှင်းလင်းရေးက VOA ကိုအခုလိုရှင်းပြပါဗျာ။ဆို
တော့ဒီလူခွင့်ကော်မရှင်ကကျွန်တော်တို့ကတန်းကားနှစ်ကြည့်တယ်စက်တင်ဘာ24ရက်မှာတက်တန်းကုန်တော့မယ်ဆိုတဲ့ခါကျတော့ကော်မရှင်နာအဖွဲ့ဝင်အစ်တီပြန်ဒါရေးကောက်တော့မယ်အခြေအနေကိုရောက်လာတော့မှာပေါ့နော်အဲ့လိုမျိုးအခြေအနေဖြစ်တဲ့အခါမှာအဲကျွန်တော်ကော်မရှင်နာအဖွဲ့ဝင်အစ်တီမှာဘယ်လိုလူတွေပါတဲ့လဲဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့အဲနှစ်တီကကျွန်တော်တို့ရရှိခဲ့တဲ့အဲသင်ငန်းစာတွေပေါ့လीဒါလူခွင့်ကော်မရှင်ရဲ့အာကျွန်တော်ပြည်သူယုံကြည်မှုပြပြစီရဲ့ပြုမှုတွေဒါတွေကိုကျွန်တော်တို့ဆက်မှတ်ပြီးမဖြစ်ပွားစေလိုဘူးအဲ့တော့အဲ့မှာဒီလိုမျိုးဖြစ်ရတဲ့ဖြစ်ပွားရတဲ့နောက်ကျောင်းကိုကောက်တဲ့အခါမှာအဓိကဥပဒေကိုသွားမြင်ရတယ်ဥပဒေရဲ့အာဏာချက်တွေဥပဒေမှာပေးထားချက်တွေကမလုံလောက်နေတဲ့အကြောင်းအရာတွေနိုင်ငံတကာဒီစံနေစံနှုန်းတွေနဲ့မကိုက်ညီရတဲ့အကြောင်းမြင်ရတဲ့ခါကျတော့ဒီအခုကော်မရှင်အစ်စ်ဖွဲ့ရောက်မဲ့အချိန်မှာအချိန်တိုင်းအကောင်းဆုံးအချိန်ဖြစ်တယ်ဆိုတာမျိုးကျွန်တော်မြင်တယ်ဒီအတွက်ကြောင့်မလို့ဒီဥပဒေထဲကလူလားလူအပ်ချက်တွေပေါ်မှာပြင်ဆင်ဖို့အတွက်အဲကျွန်တော်တို့ဒါဇယားနဲ့ကိုတိကျပြင်ဆင်ပြီးတော့အရက်ဘက်ဖွဲ့စည်းပြီးအကြံပြုတိုက်တွန်းတာဖြစ်ပါတယ
်လက်ရှိမြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်ခံရမှုတိုက်တန်းချက်တွေစုံစမ်းဖော်ထုတ်အစီရင်ခံစာတင်ပြမှုတွေနဲ့ပတ်သက်ပြီးတော့အမျိုးသားလူခွင့်ကော်မရှင်ရဲ့လှုပ်ဆောင်မှုတချို့နဲ့ပတ်သက်ပြီးတော့မေးခွန်းထုတ်စရာတွေဖြစ်နေသလိုပြည်သူလူထုကြားမှာလည်းလူခွင့်ကော်မရှင်ပေါ်မှာယုံကြည်မှုအပြည့်အဝမရှိသေးတာကြောင့်မို့လို့လူခွင့်ကော်မရှင်ဘက်ကကော်မရှင်ရဲ့လုပ်ပိုင်ခွင့်အာဏာနဲ့အပြည့်အဝလောက်ကင်ဆောင်ရွက်ပေးနိုင်ရေးအရက်ဖွဲ့အဖွဲ့စည်းတွေကမျှော်လင့်တောင်းဆိုတာဖြစ်ပါတယ်။အဲ
ကျောင်းနိုင်ငံရဲ့လူခွင့်ကော်မရှင်ကဒါပထမဆုံးအချိန်မြန်မာနိုင်ငံမှာပေါ်ပေါက်လာခဲ့တဲ့ကော်မရှင်၅နှစ်တက်တန်းအတွင်းမှာသူတို့ကိုယ်တိုင်လည်းရင်းနဲ့ကြက်ထဲရနေတကယ့်ကိုအခက်အခဲအများကြီးနဲ့တောင်းဆီစဉ်ခဲ့ရတယ်ဆိုတာအဲကျောင်းဒါမြင်တာပါတယ်။ဒါဆိုတော့ကျမတို့ကတယောက်ချင်းစီရဲ့စိတ်ပါဝင်စားမှုစွမ်းကျင်မှုဆိုတာကရွေးချယ်တဲ့ဒီပေါ်မှာဖြစ်လို့ရတယ်လေဒီဥပဒေရဲ့ပြည်ပင်စားစီးမှုတွေဥပဒေရဲ့စံတက်ချက်တွေကြတော့ဥပဒေကိုပြင်မရတဲ့တခြားမလို့ဒီဥပဒေပြင်ဆင်ဖို့တော့ပြောရတာပေါ့
ကုလသမဂ္ဂပါဝင်နိုင်ငံတကာကစိုးရိမ်မကင်းဖြစ်နေတဲ့မြန်မာနိုင်ငံရဲ့လက်ရှိလူခွင့်ပြဿနာတွေမှာဆိုရင်တော့အထူးသဖြင့်မြန်မာစစ်တပ်ကကျူးလွန်တဲ့အမှုတွေကိုထိထိရောက်ရောက်စုံစမ်းစစ်ဆေးတာတင်ပြအစီရင်ခံစာတွေကိုမြန်မာနိုင်ငံလူခွင့်ကော်မရှင်အနေနဲ့မလုပ်နိုင်သေးတာကလည်းစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့မတ်တင်စာရှင်းလင်းရေးကပြောပါတယ
်ဖြစ်ဆိုရင်တော့ပြိပခဒံအာစစ်ဘေးဒုက္ခဒံတက်ရောက်မှုရှိနေတဲ့နေရာတွေကဒီတိုင်းသားနေမြေတွေမှာဆိုရင်ဒီကာဝယ်ဆောက်ရှောက်မှုအလုံးလောက်မပေးနိုင်ရနေရတယ်အာနောက်ခေတ်ဖြစ်ပေမှုအများဆုံးဖြစ်တဲ့တိုင်းရင်းသားအစုအဖွဲ့တွေအာဒီလူငယ်စုအစုအဖွဲ့တို့ကာဝယ်ပေးဖို့ကအခြေခံဖြစ်ပါတယ်ဆိုတော့အဲ့လိုမျိုးကာဝယ်မှုကအလုံးလောက်မပေးနိုင်ဘယ်တော့ဥပမာတွေအများကြီးရှိပါတယ်ကိုပါကြီးအမှုလုံးနောက်ဘရန်ရှာအမှုနောက်အနည်းဆုံးနောက်ဆုံးဆိုရင်တော့ကျွန်တော်ရခိုင်ပြည်နယ်တောက်တန်းကဒီဥပဒေမဲ့ဆက်ဖြတ်မှုတွေပေါ့ဒီပေါ်ဒီမှာသူတို့ရဲ့ကင်တွင်မှုတွေကတကယ့်ကိုအာအများထောက်ပြစရာဝေဖန်ကြရတဲ့အများကြီးဖြစ်ခဲ့ရတယ်ဆိုတော့ဒီမြန်မာစစ်တပ်ကဖြည့်ရှင်းချက်အတိုင်းမရက်တည်နေတဲ့တကယ့်ကိုလူခွင့်စံချိန်စံနှုန်းဒီအမှုတွေပေါ်မှာအခြေခံတဲ့ကော်မရှင်နာတွေပေါ်ပေါက်လာဖို့တွေးတက်လောင်းဖို့အချိန်ရောက်ပြီပေါ့နော
်မြန်မာနိုင်ငံလူခွင့်ကော်မရှင်အဖွဲ့ရဲ့လက်ရှိတက်တက်ဟာလာမယ့်2019ခုနှစ်စက်တင်ဘာလမှာကုံဆုံးတော်မှာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီကနေ့အရက်ဖတ်အဖွဲ့စည်းတွေဘက်ကနေပြီးတော့တင်ပြလိုက်တဲ့အကြံပြုတိုက်တွန်းချက်တွေပါဝင်တဲ့လူခွင့်ကော်မရှင်ဥပဒေပြင်ဆင်ရေးစာတမ်းတူကိုတော့နေပြီးတော့ပြည်အောင်စုလွှတ်တော်အပါဝင်လွှတ်တော်ကော်မတီအသီးသီးကိုအရက်ဖတ်ကိုယ်စားလှယ်အဖွဲ့စည်းတွေဘက်ကပေးပို့တင်ပြတောင်းဆိုသွားကြမှာလည်းဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညနေခင်းသတင်းစီစဉ်တွေကိုနားဆင်ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာတောင်းရင်မြေကြီးစိုးရေမှတ်ကျော်လွန်လို့ရေကြီးရေရှမ်းဖြစ်နေတဲ့သတင်းတင်ပို့ချက်ကိုတင်ဆက်ပေးကြပါမယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့တောင်းရင်မြေကြီးကစိုးရိမ်ရေမှတ်အထက်ကိုကျော်လွန်ခဲ့တာကြောင့်ထိုင်းမြန်မာနယ်စပ်ရဲ့မြို့ဖြစ်တဲ့မြဝတီခရိုင်ထဲမှာတော့ရေဘေးတင်ပြည်သူ400ကျော်လောက်ကိုကြောက်လုံးကြီးကယ်ဆယ်ရေးစခန်းမှာထားရှိခဲ့ရတယ်လို့မြဝတီခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်ဒီလိုမျိုးတောင်းရင်မြေကြီးကြီးတဲ့အတွက်ထိုင်းဆက်လီဒဇင်နှိမ့်မောက်ပြီးတော့တဦးကတေဆုံးပြီးတော့နှစ်ဦးကပျောက်ဆုံးနေစေဖြစ်ပါတယ်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းမြန်မာနယ်စပ်မှာမိုးရွာသွန်းမှုတွေနဲ့တောင်ကျရေတွေကျလာတာများတာကြောင့်နယ်စပ်မြစ်ဖြစ်တဲ့မိုးရေမြစ်လို့ခေါ်တဲ့တောင်ရင်မြစ်ရေဟာစိုးရိမ်ရေမှတ်ကိုကျော်လွန်လာခဲ့ပြီးအနိုင်ပိုင်းရက်ွက်တွေကလူလူတွေကိုဘေးလွရာကိုရှေ့ပြောင်းပေးခဲ့ရကြောင်းမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေဆောင်ကအခုလိုပြောပါဗျ။
ကျွန်တော်တို့ကအနိုင်ပိုင်းတွေဝင်လာတော့ရှိတာပေါ့စိုးရိမ်ရေမှတ်အထက်ဆောက်လမလောက်ဆက်သွားတာပေါ့အနေပိုင်းလေးပေါ့ကျွန်တော်နောက်ဆက်ဖြတ်တဲ့ရက်ကတည်းကနှစ်တူလေးတို့မားတို့ရအနေပိုင်းတွေအရွှေ့ရကျွန်တော်တို့ဟာပေါ့ဟိုကျောင်းလုံးကြီးကျန်တဲ့လက်ခံရေးစခန်းမှာအဆောင်လေးရှိရအောင်အဲ့ဒီမှာကျွန်တော်တို့ရှိနေသေးတာပါအဲအိမ်အောင်စု90 ว่าบ่รู้เยต้องยันเช็ดเสร็จกูยอดแล้วสิอ๋อก็น่ะต้องยันนี่มันแน่ไปมาอเนงไงจ้าตั๋วไปมั้ยตองยิ้มนี่ฮะซื้อยิ้มมากกูจ่อลุนนี่ได้จองเสร็จเปล่าป่ะบาดเลยไม่ได้จ้ามาเนี่ยเนี่ยซะวนน่ะบ่อะกูนี่ไม่ได้เนี่ยเราเปลี่ยนจ้าแล้วโอเคอ่ะงาจะ
ဟိုရေးပြန်ကြတာရှိတယ်အဲ့ဒီအချက်ကကျွန်တော်တို့ပေါ်လီပတ်မှာဒီဘက်ကရေးပြန်ကြရင်ဒီဘက်နဲ့ရလာပါရေးပြန်တိုးနိုင်ရပါဘူးဟုတ်ကဲ့ဟုတ်ကဲ့ဘုဒ္ဓလာခံမကြတာတော့နောက်နေ့အတွင်းကျွန်တော်တို့လေးပြီလောက်ထိကျနိုင်တယ်လို့မှန်ပါတယ်အခုလားတုံးရည်နေ့မနေ့ပိုင်းမှာအနေငယ်ကြတော့ပြီမဲ့တောင်ရင်ကြီးဟာဆိုရင်ရေမှတ်ကိုကျော်လွန်နေသေးကြောင်းဆက်ပြောပြပါတယ်ကရင်ပြည်နယ်လ င်းရီစိုးရင်ရီမတ်ကိုတက်လာပြီးတဲ့နောက်မြေတွင်သွာလာနေတဲ့ထိုင်းဆက်လေတစ်စီးနစ်မြုပ်သွားခဲ့ပါတယ်။ထိုင်းနိုင်ငံသားတဦးသေဆုံးခဲ့ပြီးနှစ်ဦးပျောက်ဆုံးနေဆဲဖြစ်တဲ့လို့လည်းထိုင်းအနာပိုင်းတွေဘက်ကပြောဆိုခဲ့ပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအစဗကန်ဒေတာကိုကမ္ဘာရင်ကျင်းမှုအမွေအနှစ်စည်းရင်းဝင်အဖြစ်ကုလသမဂ္ဂလက်အောက်ခံ UNESCO ကအသိမှတ်ပြုလိုက်တဲ့ကိစ္စအစုံကန့်ကွက်သံတွေ၆ခန့်သံတွေကြဲကြဲလောင်လောင်ကြားကြပါရယ်မြန်မာနိုင်ငံမှာပြည်လဲတည်မြဲရေးအမုန်းစကားတွေမပြန့်ပွားရေးလူမှုအတိုင်းဝိုင်းအခြားတဟဇာတဖြစ်ရေးလှုပ်ဆော်လှုပ်ရှားတဲ့ကြားမှာပဲနိုင်ငံရေးလူမှုရေးဘာသာရေးယုံကြည်မှုတွေမတူတဲ့အပေါ်မှာပြင်းပြင်းထန်ထန်သဘောထားကွဲပြားကြတာဘာကြောင့်များပါလဲသဘောထားကွဲပြားမှုတွေကြီးထွားမလာအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီကနေ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသေးရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းတော်တွေကိုတင်ဆက်ပေးကြပါမယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဟီမလ်ချေပရာဒက်စ်ပြည်နယ်တွင်မှာတော့မြောက်ကောင်ရေအလင်းအမြန်ပွားများလာနေပြီးတော့လေယာစိုက်ပျိုးရေးလုပ်ငန်းတွေပါထိခိုက်လာနေတာကြောင့်လယ်သမားတွေဟာစိုက်ပျိုးရေးလုပ်ငန်းကိုစွန့်ပယ်ရတဲ့အထီးဖြစ်လာနေပါတယ်။အရှိန်အဟုန်နဲ့ကြီးထွားလာနေတဲ့မြို့ပြလူနေမှုစနစ်နဲ့အတူတစ်တောတွေပါပြုံးတီးလာနေတာကြောင့်တိရစ္ဆာန်လေးတွေကစိုက်ခင်းနေတဲ့အထီးဝင်ပြီးဖျက်ဆီးစားတောက်နေကြတဲ့အတွက်ဒေါ်လာတန်ပေါင်းများစွာပျက်စီးဆုံးရှုံးနေရပါတယ်။ဒီပြဿနာတွေကိုကြော်လွှားနိုင်မှုစိုက်ပျိုးရေးပညာရှင်တွေကလယ်သမားတွေကိုကူညီပေးနေပါတယ်။အဲ့ဒီလိုမျိုးဆောင်ရွက်မှုတွေကြောင့် Himalaya Paradise ပြည်နယ်အတွင်းမှာရှိတဲ့ Macro ဆိုတဲ့ကျေးရွာလေးမှာဘလို့မျိုးအကျိုးဖြစ်ထွန်းနေတယ်ဆိုတဲ့အကြောင်း VOA သတင်းတောက် Engineer Prestige Feature သတင်းပေးပို့ထားတာကိုတော့ကိုဇော်ဝင်းလိုင်းပြောပြပေးပါရှင်
။သူတို့ရဲ့လက်ဝင်းတွေကိုမြောက်တီပုံမှန်လာရောက်ဖျက်ဆီးနေတာကိုဟန်တားနိုင်ရေးအလုပ်ရုံဆွေးနွေးပွဲအတွင်းလယ်သမားတွေတင်ယူနေကြပါတယ်။မြောက်တီနယ်ပတ်သက်လို့သူတို့ကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုမက်ဂရူးရွာသားလက်သမားတဦးဖြစ်တဲ့ဘာဘူရမ်ကအခုလိုရှင်းပြပါတယ
်။ဒန်မန်ဘုကုတ်တေဘဂါရာလေးကာကေနာအမွန်ကိုဘဂါဒေတေ
နေပြည်တော်မှာကျွန်တော်တို့ကခွေးကိုလေစနက်တွေနဲ့လိုက်ချောက်ပါတယ်။ဒီလိုလုပ်ရင်သူတို့မြန်မြန်ထွက်ပြေးပါတယ်။ဒီလိုမှမလုပ်ရင်လည်းသူတို့ကိုမောင်းထုတ်ဖို့ကခက်ပါတယ
်။အခုတော့တမယိုးကြစဘာဆိုင်မြေအစားဆေးဘက်ဝင်တဲ့အပင်တွေကိုအစားထိုးဆိုင်ဖို့သူတို့ရှာဖွေတွေ့ရှိခဲ့ကြပါတယ်။မြောက်တီကဆေးဘက်ဝင်တဲ့ရှားဆောင်လက်ပတ်တွေကိုမစားကြပါဘူး။ဒါအပြင်ရှားဆောင်လက်ပတ်ဟာအိန္ဒိယမှာဈေးကောင်းရနေပြီးဒီဈေးကွက်ကအမေရိကန်ဒေါ်လာ၄ဘီလီယံလောက်ရှိနေပါတယ်။သူတို့အနေနဲ့လယ်သမားတွေကိုတင်နန်းပို့ချပေးတဲ့အကြောင်းကိုတော့မြို့သားဖျက်ဆီးဌာနကအိန္ဒိယမြောက်ပိုင်းဒေသဆိုင်ရာညွှန်ကြားရေးမှူးအရုန်ချန်ဒန်ကရှင်းပြပါတယ်
။ किसान अपने खेतों में कैसे खेती कर सकते हैं? खेती के लिए किस जलवायु में कौन सा पौधा उपयुक्त
है? လယ်သမားတွေအနေနဲ့သူတို့ဒေသမှာရှိတဲ့မြေအနေအထားရေရရှိမှုအနေအထားစတာတွေကိုသုတေသနလုပ်ပြီးတေအကချင်းစီကနေသူတို့အတွက်ဝင်ငွေ2ဆ3ဆတိုးရနိုင်မယ့်အပင်တွေကိုစိုက်ဖို့ကျွန်တော်တို့ကသင်ပေးပါတယ်။ဥပမာအားဖြင့်ဆပ်ကန်ဒါလို့ခေါ်တဲ့ဆေးဘက်ဝင်တဲ့အပင်မျိုးကိုစိုက်ခြင်းအားဖြင့်ဂျုံစိုက်တာထက်လယ်သမားတွေအတွက်ဝင်ငွေ8ဆလောက်ပိုရစေပါတယ
်။စိုက်ပျိုးလို့မရတော့ဘူးဆိုပြီးလယ်သမားတွေပြစ်ထားတဲ့မြေနေရာ40ခန်းလောက်ပေါ်မှာဆေးဘက်ဝင်တဲ့အပင်ပေါင်း100လောက်စိုက်လို့ရနိုင်တယ်ဆိုတာကိုကြွန့်ကျင်သူတွေကသုတေသနလုပ်ထားပြီးဖြစ်ပါတယ်။ တချို့ဆက်ခင်းတွေမှာအတော်လေးဖြစ်ထွန်းနေတာကိုတွေ့နေရပါပြီ။ပြပင်ကူမလိုလယ်သမားတွေကတော့ဒီဒေတာဟာအခုလိုဆေးဘက်ဝင်တဲ့အပင်တွေစိုက်ပျိုးဖို့တင့်တော်တဲ့နေရာဖြစ်တယ်လို့ပြောပါတယ
်။ရှုရုကရတာမနေ့၄နေ့၄မက်ဒီဆင်ပလန့်ဂျယ်ဒီဘူတီဆက်ကရတာ जैसे एलोवेरा हुआ स्टीविया हुआ स्पेड
ချက်ဆောင်လပတ်ဇဗလင်နဲ့ကြားအစားထိုးသုံးတဲ့စတီဗီယာအပင်စတဲ့၃လေးမျိုးလောက်ကိုကျွန်တော်စပြီးစိုက်ကြည့်ပါတယ်။ကျွန်တော်တို့လည်းဈေးကွက်ရှိပြီးတခြားဆေးဘက်ဝင်တဲ့အပင်တွေစိုက်လို့ရတယ်ဆိုတာသိလာတော့တခြားတွေတိုးချက်ပြီးစိုက်ပြို့ဖို့ကျွန်တော်စီစဉ်နေပါတယ်
။ဒီနံတစ်ခုကနေတစ်ခုကိုပြောင်းစိုက်ဖို့ဆိုတာလွယ်တဲ့ကိစ္စတော့မဟုတ်ပါဘူး။အခုချိန်ထိတော့လယ်သမား300လောက်ကဆေးဘက်ဝင်တဲ့အပင်တွေကိုပြောင်းလဲစိုက်ပြို့နေကြပြီလို့အမျိုးသားဖြစ်စေဌာနကအာရုံချန်တန်ကပြောပါတယ
်။ इसमें सफल किसान वही हो रहे हैं जिनके अंदर एंटरप्रेन्योरशिप है उद्यमिता है
ကိုယ်ကိုတီထွင်လောက်ကင်လိုစိတ်ရှိသူတီထွင်ကြံစလိုစိတ်ရှိသူတွေကတော့အောင်မြင်ကြပါတယ်သူတို့ကအမျိုးမတူတဲ့အပင်တွေကိုပေါင်းဆက်စိုက်ပျိုးနိုင်ကြပါတယ
်တခြားလူတွေအောင်မြင်နေတာကိုမြင်တွေ့နေရတာကြောင့်အကျိုးမြတ်ရစေမဲ့ဆေးဘက်ဝင်အပင်တွေပြောင်းလဲစိုက်ပျိုးဖို့ချာရန်ဒတ်စ်လိုအသက်ကြီးတဲ့လက်သမားတွေပါစဉ်းစားလာနေကြပါပြီ
တကယ်ကြောင့်ဂျာနပါနီခါတာဘိုချီယိုဟိုဘာဘောဟို
လိမ့်စံနေမစားတဲ့အပင်ဘာပင်ပဲဖြစ်ဖြစ်ကျွန်တော်ကတော့စိုက်တော့မှာပါပဲ
ဘလိုပဲဖြစ်ဖြစ်မြောက်တေတဲ့နာတပြားသာပြီးလုံနိုင်တဲ့နီလန်းရှိတယ်ဆိုတဲ့သတင်းစကားကိုမက်ဂရူးရွာမှာလုတ်တဲ့အလုံယုံစင်းနေပွဲကပေးကျင်တာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA မြန်မာပိုင်းရဲ့စနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီထိ Washington DC မြို့တော်ကနေလှိုင်းဒိုမီတာ19.25ရုပ်ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ညပိုင်းအစီအစဉ်တွေကိုတော့ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမှာဖြစ်ပြီးမြမတခွင်အစီအစဉ်သတင်းနောက်မှတ်စုအစီအစဉ်နဲ့စနေညဒဲလီလိုက်ဆွေးနွေးကနေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်။
အမေရိကန်အမျိုးသားထောက်လိုင်းရင်ထဏအကြီးအကဲတစ်အဖြစ်ခန့်အပ်ဖို့သမ္မတဒိုနယ်ထရမ့်နာမည်စင်းတင်သွင်းခဲ့တဲ့ဂျွန်ရက်ကလစ်ကသူ့ရဲ့အရေးချင်းလုပ်ငန်းအတွေ့အကြုံတွေအပေါ်မေးခွန်းထုတ်တာတွေများလာတဲ့အတွက်သူ့ရဲ့နာမည်စင်းတင်သွင်းခံရမှုကိုရုပ်သိမ်းလိုက်ပါတယ်။သတင်းမီဒီယာရဲ့အသေးစိတ်စုံစမ်းဖော်ပြမှုကြောင့်အခုလိုဆုံးဖြတ်ခဲ့ရတာဆိုပြီးသမ္မတထရမ့်ကပြစ်တင်ပြောဆိုပါတယ်။ထောက်လိုင်းရင်အကြီးအကဲဖြစ်သူ့နာမည်စင်းတင်သွင်းခဲ့တဲ့မစ္စတာရက်ကလစ်ကိုသတင်းမီဒီယာတွေကမမျှမတဆက်ဆံခဲ့တာကြောင့်နာမည်စင်းတင်သွင်းမှုကိုလွှတ်တော်မှအတည်ပြုဖို့ကြာနာခဲ့ရင်လဲအတော့ကိုအချိန်ကြာလိမ့်မယ်လို့သမ္မတထရမ့်ကသတင်းထောက်တွေကိုအိမ်ပြီးတော့တောင်ဖက်မြခင်ပြည်မှာမနေ့တောက်ကြနေကပြောဆိုခဲ့တာပါတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ရှင်ကုန်သွယ်ရေးစစ်ပွဲအရှိန်မြင့်တက်လာနေတဲ့အပေါ်ဆိုရင်မူရရှိနေတဲ့ကြာမှာပဲအမေရိကန်ရဲ့အဓိကအစုရှယ်ယာဈေးကွက်အညွန်ကိန်းတစ်ခုဟာတောက်ကြနေကကျဆင်းခဲ့ပါတယ်တဟာအခုနှစ်အတွင်းအဲ့ဒီဈေးကွက်တစ်ခုရဲ့အစုရှယ်ယာတွေအများဆုံးကျတဲ့သတင်းမှလည်းဖြစ်ပါတယ်အခုသတင်းမှအတွင်းမှာပဲ S&P 500နဲ့ Nasdaq ကအစုရှယ်ယာတွေဟာ 3.1 ရာခိုင်နှုန်းနဲ့ 3.6 ရာခိုင်နှုန်းတွေအတိအကျကျဆင်းခဲ့ပြီးတော့ Dow Jones အစုရှယ်ယာဈေးကွက်ကတော့ 2.6 ရာခိုင်နှုန်းနဲ့အခုနှစ်အတွင်းအစုရှယ်ယာတွေဒုတိယမြောက်အဆိုးဆုံးကျဆင်းခဲ့တာလည်းဖြစ်ပါတယ်အမေရိကန်နဲ့တာလီဘန်တို့ရဲ့ရှစ်ကြိမ်မြောက်ညဉ့်ညံ့ရေးဆွေးနွေးပွဲတွေကာတာနိုင်ငံဒိုဟာမှာဒီကနေ့ပြန်ပြီးတော့ဆပါရယ်ဒီကြိမ်ဆွေးနွေးပွဲဟာအာဖဂန်နစ္စတန်ရဲ့18နှစ်ကြာပြည်တွင်းစစ်တွေအဆုံးသတ်နိုင်ရေးအတွက်ညီနိုင်ရေးမှုတွေစီစဉ်ရေးဆွဲထားတဲ့အရေးအကြီးဆုံးအချက်တွေပါဝင်တဲ့ဆွေးနွေးပွဲဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်နှစ်ဖက်ကုစလဲတွေတနည်းလောက်ကြောင်းအပြင်းထန်ဆွေးနွေးခဲ့ပြီးတော့မှအထူးကကြားတဲ့အရေးကြီးတဲ့အချက်တွေအလုံးပါဝင်တဲ့သဘောတူညီမှုအမူကြမ်းရလို့နေနေပြီလို့ဒီတင်ပတ်အစောပိုင်းကပဲတာလီဘန်ညီနိုင်ရေးမှုကိုစားဆာလီဟာလင်းက VOA ကိုပြောပါရယ်
စနေညနေခင်းရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုနားလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Zubin Adaris ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.